ပြုံးနေကမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ထပ်တိုးလာတာမှာအနည်းဆုံးလူပေါင်း414ယောက်ရှိလာပြီး18,200တဲ့မင်းကူးဆက်ခံရတဲ့အချိန်မှာပဲဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ရေးအတွက်အလင်းမြန်တိစောက်ခဲ့တဲ့ကဒင်းတထောင်ဆန့်ဆေးရုံတွေကိုအာဏာပိုင်တွေကတနင်္လာနေ့ကဖွင့်လိုက်တာမှာလူနာသစ်တွေဆေးရုံတွေကိုရောက်လာနေပြီဖြစ်ပါတယ်ဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့ဝူဟန်မြို့တရှိရာဟူပေပြည်နယ်အတွင်းမှာတနင်္လာနေ့ကသေဆုံးသူအရေအတွက်နောက်ထပ်64ဦးတိုးလာတာကြောင့်သေဆုံးသူအရေအတွက်အခုလိုတိုးလာတာပါဟူပေပြည်နယ်အတွင်းမှာတွင်ဗိုင်းရပ်စ်ပိုးကူးစက်သူ13,522ဦးရှိနေပြီလို့ဆိုပါတယ်ထောင်ပေါင်းများစွာသောတန်တရားရှိသူတွေကိုစမ်းသပ်ထားတဲ့ရလဒ်တွေထွက်လာတာနဲ့အမျှဒီဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်လည်းလက်ရှိတဲ့ပိုပြီးတိုးလာနိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်လက်ရှိအချိန်ထိဗိုင်းရပ်စ်ပိုးကူးစက်သူအများစုဟာတရုတ်နိုင်ငံအတွင်းမှာဆိုပေမဲ့နိုင်ငံပေါင်း23နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအနည်းဆုံး150လောက်ရှိနေပါတယ်ဒီဗိုင်းရပ်စ်ကြောင့်ဖိလစ်ပိုင်နိုင်ငံမှာတင်းငွေတွေကတအူးသေဆုံးသွားတာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုလည်းဖြစ်ပါတယ်ဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့ဝူဟန်မြို့မှာအခုအသစ်ဖွင့်လိုက်တဲ့ဆေးရုံတည်ဆောက်ရေးအတွက်အလုပ်သမားပေါင်း9,500ပါဝင်ခဲ့ကြတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ဇန်နဝါရီလ25ရက်နေ့ကဆေးရုံတွေကိုစတင်တည်ဆောက်ခဲ့တာဖြစ်ပြီးဝူဟန်မြို့မှာနောက်ထပ်ဆေးရုံတွေတခုမကြာခင်ရပ်ပိုင်းအတွင်းထပ်မံဖွင့်လှစ်နိုင်မယ်လို့ဆိုပါတယ်ဗိုင်းရပ်စ်ပိုးကူးစက်မှုကိုထိချုံနိုင်ရင်ဆောင်ရွက်တဲ့အနေနဲ့တရုတ်အာဏာပိုင်တွေကတချို့ဒေသတွေမှာခီးတွာလာခွင့်ကန့်သတ်လိုက်ပြီးကျောင်းတွေအပါအဝင်လူအများစုဝေးမှုကရှောင်ရှားနိုင်ရေးအတွက်အားလိုက်ရတွေကိုလည်းတိုးချဲ့သတ်မှတ်ထားပါတယ်တရုတ်နိုင်ငံဟူပေပြည်နယ်ကနေအမေရိကန်ကိုပြန်လာကြသူတွေအနေနဲ့14ရက်တည်းသက်ခွဲထုတ်ပြီးရောဂါပိုးရှိမှရှိစောင့်ကြည့်ခံကြရမှာဖြစ်တယ်လို့လွန်ခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းတရုတ်ပြည်ကိုသွားခဲ့ဘူးတဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ခွင့်ပိတ်ထားပါတယ်ခင်ဗျ